ဇန်နဝါရီလ၄ရက်နေ့မှာကြောက်တဲ့မြန်မာနိုင်ငံရဲ့အချင်း80နှစ်လွတ်လပ်ရေးနေ့အခါတနင်္လာမှာသမရာကြီးဦးထင်ကျော်နဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုအမေရိကန်ပြည်ထောင်စုကိုယ်စားချီးကျူးဂုဏ်ပြုပါကြောင်းအမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာတောင်းအပ်လွှာပေးပို့လိုက်ပါတယ်။ငြိမ်းချမ်းရေးလွတ်လပ်ရေးနဲ့တရားမျှတမှုရရည်အတွက်ဒဇိုင်းကမှကြိုးပမ်းနေတဲ့မြန်မာပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကရည်တည်ခဲ့တာနှစ်ပေါင်း70နှစ်ပေါင်းများစွာကြာရှည်ခဲ့ပြီဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးပြောင်းရေးချစ်ဆက်နိုင်မှုအတွက်ဆက်လက်ကူညီမယ်လို့လည်းကတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီးနေပြီဖြစ်တဲ့တတိပတ်ကြီးအဆုံးတန်နိုင်ငံလူ့ခွင့်ရေးလေးစားမှုခိုင်မာရေးပွင့်လင်းမြင်သာမှုရှိရင်းနဲ့တရားဥပဒေစိုးမိုးရေးနဲ့အတူပြည်စုံနဲ့စီးပွားရေးဖွံ့ဖြိုးမှုရှိအောင်ရပ်တဲ့အစိုးရလှုပ်ဆောင်နေမှုတွေကိုအမေရိကန်စစ်အာဏာကဆက်လက်ပံ့ပိုးပေးနေတယ်လို့လည်းဖော်ပြပါတယ်။တချိန်တည်းမှာပဲနိုင်ငံရေးနေထိုင်သူအားလုံးအခွင့်အရေးညီလူညီမျှပြည်ဝရစီရင်းနဲ့ဒီမိုကရေစီလူမှုအတိုင်းအဝန်ရဲ့အကျိုးအမြတ်တွေခံစားစေရတဲ့ရှိဆက်တဆင့်တိုးလှုပ်ဆောင်ဖို့အတွက်အားလားပင်တွေကိုတိုက်တွန်းလိုက်ပါတယ်။လာမယ့်နှစ်မှာမြန်မာပြည်သူအားလုံးငြိမ်းချမ်းမှုလုံခြုံမှုနဲ့ချမ်းသာကြွယ်ဝမှုရှိစေဖို့ဆုတောင်းပေးလိုက်ကြောင်းတောင်းအပ်ခွန်မှာဖော်ပြထားပါတယ်။